မြန်မာဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့မြန်မာအစိုးရတဲ့အနေနဲ့လူ့အခွင့်အရေးကိစ္စတွေကိုဦးစားပေးဖြေရှင်းတယ်လို့ American အခြေစိုက် HRW လူ့အခွင့်အရေးစောင့်ကြည့်မှုအဖွဲ့ကြီးကဒီနေ့ပြောကြားလိုက်ပါတယ်။လူ့အခွင့်အရေးစောင့်ကြည့်မှုအဖွဲ့ကြီးရဲ့အာရှဒေသညွှန်ကြားရေးမှူး Mr. Brett Adams ကလက်မှတ်ရေးထိုးပြီးသမ္မတဦးထင်ကျော်ထံကိုစာရေးသားပေးပို့ရမှာအခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီစာထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအနေနဲ့မှန်ကန်တဲ့လမ်းကြောင်းပေါ်မှာရှိနေတယ်ဆိုတာကိုနိုင်ငံရေးအကျဉ်းသားပေါင်းများစွာကိုအကျဉ်းထောင်တွေကနေလွှတ်ပေးခြင်း၊ယာနဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဆွဲဆိုထားတဲ့အမှုတွေကိုရုပ်သိမ်းပေးခြင်းစတဲ့နည်းလမ်းတွေနဲ့တည်တည်ပြပြီးဖြစ်ပါတယ်။ဒါပေမဲ့လူနည်းစုအခွင့်အရေး၊မြေယာပိုင်ဆိုင်မှုအရှုပ်အထွေး၊ဆန္ဒသဘောထားလွတ်လပ်စွာထုတ်ဖော်ပြသခွင့်စတဲ့ပြဿနာများစွာကိုရှင်းလင်းတိကျတဲ့နည်းလမ်းတွေနဲ့အောင်မြင်စွာဖြေရှင်းပေးရပါလိမ့်ဦးမယ်လို့ပါရှိပါတယ်။အဲ့ဒီအဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံတွင်းမှာနေထိုင်လို့လူအခွင့်အရေးကိစ္စတွေကိုစောင့်ကြည့်လေ့လာနေတဲ့ HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ကြီးရဲ့အကြီးတန်းသူတည်သည် Mr. David Matheson က
They have a lot of things to do to improve the still serious human rights issues in Myanmar.
အစိုးရတဲ့အနေနဲ့မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးနဲ့ပတ်သက်ပြီးတိုးတက်အောင်ဆောင်ရွက်ရမှာတွေအများအပြားရှိနေတာမဟုတ်ဦးစားပေးဆောင်ရွက်ရမယ့်ကိစ္စတွေကိုအကြံပေးတဲ့သဘောဖြစ်ပါတယ်။ဒါဟာကျွန်တော်တို့ကျွန်တော်တို့ဟန်နဲ့အစိုးရအသစ်ကိုကူညီတာလည်းဖြစ်ပါတယ်လို့ပြောသားတာပါ။သမရထံပေးစာထဲမှာအစိုးရတဲ့အတွက်တခြားသောစိန်ခေါ်မှုတွေကတော့လေ့ကျင့်ရေးမပြည့်ဝသလိုအဆင့်အတန်းမမြင့်မားလာတဲ့တရားစီရင်ရေးစနစ်ကိစ္စတရားဥပဒေစိုးမိုးမှုမရှိတာနဲ့တာဝန်မခံနိုင်သလောက်ရရန်ဆန်းဆန်းပြုကျင့်တတ်တဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တို့ရဲ့အရေးတွေပဲဖြစ်ကြောင်းပါရှိပါတယ် HRW ရဲ့အကြီးတန်းသူတည်သည် Mr. David Matheson ကအစိုးရတဲ့အတွက်စိန်ခေါ်မှုတွေနဲ့ပတ်သက်လို့လည်းအခုလိုပြောဆိုသွားပါတယ
် and as you can tell it's a very long letter andand a lot of things for the new government
to take on. HRW တမရဦးထင်ကျော်ကိုလူခွင့်ရေးနဲ့ပတ်သက်ပြီးဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်လို့စာအရှိကြီးတစ်စောင်ရေးသားပေးဖို့အကြံပေးခြင်းဖြစ်ပါတယ်။အစိုးရတဲ့ဟာဆောင်ရွက်စရာတွေအများအပြားရှိနေတယ်လို့အဲ့ဒါတွေကိုအသေးအချာဆောင်ရွက်မယ်ဆိုတာကိုလည်းကျွန်တော်တို့သိထားပါတယ်လို့ပြောသားတာပါ။ရာစုနှစ်တဝက်လောက်ကြာမြင့်ခဲ့တဲ့စစ်တပ်အုပ်ချုပ်ရေးကိုတမဟုတ်ချင်းပြောင်းလဲဖို့ရာမဖြစ်နိုင်ပေမဲ့အစိုးရတဲ့အနေနဲ့အတွေးအမြင်တဲ့လမ်းကြောင်းတွေချပေးနိုင်ဖို့အတွက်ရေရိုကာလအတွင်းမှာဆောင်ရွက်နိုင်တဲ့ကိစ္စတွေအများအပြားရှိနေပါတယ်။ကြာခင်ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေအပြီးမှာစစ်မှန်တဲ့ပြောင်းလဲမှုတွေကိုဆောင်ကျင်းပေးနိုင်ပါတယ်ဆိုတော့တမိုင်းတွင်နိုင်တဲ့အခွင့်အလမ်းကိုအစိုးရတစ်ကရရှိထားပြီးဖြစ်ပါတယ်။ဒါပေမဲ့အခုချိန်မှာအရေးအကြီးဆုံးကတော့မဖြစ်မနေလှုပ်ဆောင်ရမယ့်ပြုပြင်ပြောင်းလဲမှုတွေကိုအစိုးရတစ်ကလှုပ်ဆောင်ခွင့်ပေးတဲ့အနေနဲ့စစ်တပ်ကလက်ဆောင်ပေးဖို့ပဲဖြစ်ပါတယ်လို့မစ္စတာအဒမ်စ်လက်မှတ်ရေးထိုးထားတဲ့သမ္မတဦးထင်ကျော်ထံပေးစာထဲမှာထည့်သွင်းဖော်ပြထားပါတယ်။ HRW ရဲ့သမ္မတထံပေးစာနဲ့ပတ်သက်ပြီးအာရှလူခွင့်ရေးကော်မရှင် AHRC ကလည်းကြိုဆိုပါတယ်လို့ AHRC ရဲ့ရှင်းနေဦးမင်းလင်ဦးကပြောပါတယ
်တက်လာတဲ့အစိုးရအနေနဲ့လူခွင့်ရေးကိစ္စရပ်တွေကိုဦးစားပေးဆောင်ရွက်တင်နေပြောတဲ့ကိစ္စကိုတော့ကြိုဆိုပါတယ်ဒါအစိုးရအနေနဲ့လည်းဒီကိစ္စတွေကိုလုပ်ပြီးမယ်ဆိုတာကိုအစိုးရကလေးကပြောထားပြီးသားဖြစ်တယ်ဒီမှာအခက်အခဲဖြစ်နေတာတွေကရခိုင်အစိုးရလက်ထက်ကပြဋ္ဌာန်းထားတဲ့ဥပဒေတွေရှိနေတဲ့အတွက်အဲ့ဒီဥပဒေကြောင့်တချို့နေရာတွေမှာအဟန့်အတားဖြစ်နေတယ်လို့ကျွန်တော်တို့သိရပါတယ်ကျွန်တော်တို့ညီညွတ်စွာစီကံလှည့်လည်ခြင်းဆိုင်ရာပုံမှန်ဆက်ရှင်နဲ့ပတ်သက်တဲ့ဥပဒေကြောင့်ဒီနေ့အမျိုးသားလွှတ်တော်မှာတင်တွင်းနိုင်ဖို့အတွက်စီမံဆောင်ရွက်နေတယ်ဆိုတာတွေကိုကျွန်တော်တို့သိရတယ်။ဒါတွေကတော့လင်းမြန်စွာပြောင်းလဲလာတဲ့အချက်လေဒီ50ကျော်စစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာနေလာရတာဖြစ်တဲ့အတွက်တချို့ကိစ္စရပ်တွေမှာတော့စစ်တပ်နဲ့ကင်းကွာပြီးတော့လုံးလို့ရနိုင်မဲ့ကိစ္စတွေမရှိဘူးလို့ကျွန်တော်ကတော့မြင်တယ်။ဒါကြောင့်စစ်တပ်အနေနဲ့ကလည်းမြန်မာဒီမိုကရေစီလမ်းကြောင်းမှန်ရောက်ဖို့အတွက်မှာပူးပေါင်းပါဝင်ပြီးတော့လက်တွဲဆောင်ရွက်ဖို့လိုတယ်လို့ပဲကျွန်တော်တို့ပြောနိုင်တယ
်။ HRW ရဲ့ပေးစာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နိုင်ငံတော်ရှစ်နေချုပ်ပြည်ထရေးဝန်ကြီးတည်င်းနဲ့ပြန်ကြားရေးဝန်ကြီးမြန်မာလူ့အခွင့်အရေးကော်မရှင်နဲ့အမေရိကန်နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးတို့ကိုလည်းပူးတွဲပေးပို့ခဲ့တာဖြစ်ပါတယ်ရှင်